မြန်မာနိုင်ငံတွင်းကတိုင်းရင်းသားဒေသတွေရှိနေတဲ့စစ်ပေးရှောင်ဒုက္ခသည်တွေကိုမေ့မထားသင့်ကြောင်းသမိုင်းဝင်21ရာစုပင်လုံးကြီးလာကန်အဖွဲ့မဲကောမှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကထည့်သွင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်တွေမှာစစ်ဘေးဒဏ်တွေကြောင့်နေရစွန့်ခွာထွက်ပြေးနေကြရတဲ့ IDP ဒုက္ခသည်တွေရဲ့အခန်းကဏ္ဍဟာအရေးအကြီးဆုံးအချက်ထဲမှာပါဝင်ကြောင်းလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကလည်းပြောပါတယ်။အပြည့်စုံကိုတော့ကိုစော်ဝင်းလန်ကစူးစီးတင်ပြထားပါတယ်
။ဩဂုတ်31ရက်နေ့မှာစတင်တဲ့9ရက်ကြာပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးအဖွဲ့မိန်ခွန်းမှာဒေါက်ဆန်းစုကြည်ကစစ်ဘေးရှောင်ဒုက္ခသည်တွေအရေးကိုမေ့မထားကြဖို့ညီလာခံကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုပြောကြားခဲ့ပါတယ
်။အခုဆိုရင်တနိုင်ငံလုံးမှာရှိနေကြတဲ့ဒီမတို့ရဲ့နိုင်ငံသူနိုင်ငံသားတွေအားလုံးဟာစိုးရိမ်မျှော်လင့်ချက်များနဲ့စောင့်ကြည့်နေကြပါပြီ။မငြိမ်းချမ်းသေးတဲ့နယ်မြေဒေသတွေမှာရှိနေတဲ့ဒီမတို့ရဲ့တိုင်းရင်းသားတိုင်းရင်းသူတွေဟာလည်းဒီမတို့ရဲ့ညီလာခံကြီးဘယ်လိုဖြစ်လာမလဲဆိုတာကိုအားကိုးတကြီးစောင့်မျှော်နေကြပြီဖြစ်ပါတယ်စစ်ဘေးရှောင်ဖို့ဟိုဟိုဒီဒီပြေးလွှားနေကြရတဲ့ဒုက္ခသည်တွေထဲမှာအရွယ်အမျိုးမျိုးပါနေပါတယ်သူတို့အားလုံးရဲ့မျှော်လင့်ချက်တွေမင်းမိန်အပြော့နေတာကြာခဲ့ပါပြီဒီတစ်ခါတော့ဘယ်လိုများဖြစ်လာမလဲဆိုတာကိုလည်းမဝင့်မရဲနဲ့မျှော်လင့်နေကြပါတယ်သူတို့ရဲ့ဒုက္ခတွေကိုကျမတို့တွေမေ့လို့မဖြစ်ပါဘူး
IDP လို့ခေါ်တဲ့ပြည်တွင်းမှာနေရစွန့်ခွာထွက်ပြေးကြရသူတွေကိုမကြာခဏဒုက္ခသည်တွေအဖြစ်မှာယွင်းခေါ်ဆိုလေးရှိကြပါတယ်။တကယ်တော့ဒီလူတွေဟာနေဆက်ဖြတ်ကျော်ခြင်းမရှိဘဲကိုယ်တိုင်းပြည်အတွင်းမှာသာအများအပြားဘေးကင်းရာကိုထွက်ပြေးတိမ်းရှောင်နေကြသူတွေဖြစ်ပါတယ်။စစ်မဲ့ဖြစ်ပွားခြင်း၊ဖိနှိပ်ချုပ်ချယ်ခြင်း၊လူအခွင့်အရေးချိုးဖောက်မှုစတဲ့တခြားဒုက္ခသည်တွေနေဆက်ကိုဖြတ်ကျော်ပြီးပြပကိုထွက်ပြေးကြရတဲ့အခြေခံအကြောင်းအချက်တွေနဲ့တူညီတဲ့အချက်တွေနဲ့နေရစွန့်ခွာထွက်ပြေးကြရတာဖြစ်ပေမဲ့ကိုယ်တိုင်းပြည်အတွင်းမှာရှိနေသေးတာကြောင့်မိမိအစိုးရရဲ့အုပ်ချုပ်မှုအောက်မှာပဲတရားဝင်တည်ရှိနေကြသူတွေဖြစ်ပါတယ်။ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကထုတ်ပြန်ထားတဲ့2015ခုနှစ်စာရင်းတွေအရမြန်မာနိုင်ငံအတွင်းမှာစစ်ဘေးရှောင် IDP ဒုက္ခသည်ပေါင်း6သိန်းနီးပါးရှိတယ်လို့ဆိုပါတယ်။Brett Adam ဟာ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကအာရှရေးရာညွှန်ကြားရေးမှူးဖြစ်ပါတယ်။သူကငင်းညာရေးဆွေးနွေးမှုတွေမှာ IDP လို့ခေါ်တဲ့ပြည်တွင်းစစ်ကြောင့်နေရစွန့်ခွာထွက်ပြေးကြရသူတွေအရေးဟာအရေးပါဆုံးကိစ္စရာတစ်ခုဖြစ်တယ်လို့ပြောပါတယ
်။ IDPs are possibly the most important group of people in the peace process. These are the people who have been
ငင်းညာရေးဆွေးနွေးမှုတွေဟာ IDP ပြည်တွင်းနေရစွန့်ခွာထွက်ပြေးကြရသူတွေအရေးဟာအရေးကြီးဆုံးအကြောင်းအရာတစ်ခုဖြစ်ပါတယ်။နှစ်ပေါင်း90လောက်ကြာလာပြီဖြစ်တဲ့ပြည်တွင်းစစ်ရဲ့အနှိဋ္ဌာယုံတွေကိုဒီလူတွေကြုံတွေ့ခံစားနေရတာဖြစ်ပါတယ်။ဒါကြောင့်နိုင်ငံရဲ့ပြည်တွင်းစစ်အဆုံးတိုက်ရေးအတွက်လှုပ်ဆောင်တဲ့ဘယ်ကိစ္စမှမဆို IDP တွေနေရပြန်နိုင်ရေးသူတို့ရဲ့စီးပွားရေးလူမှုရေးနဲ့နိုင်ငံရေးအခြေအနေတွေပြန်လည်တည်ဆောက်နိုင်မဲ့အခွင့်အရေးတွေဖန်တီးပေးမဲ့အစီအစဉ်တွေပါဝင်သင့်ပါတယ်။
ဆန်ဖရန်စစ္စကိုမြို့မှာအခြေစိုက်နေထိုင်တဲ့ပြည်ပရောက်ကချင်အမျိုးသားအစည်းအရုံးကအမေရိကန်ဌာနခွဲရဲ့ဒုတိယဥက္ကဋ္ဌဖြစ်သူကိုယ်စောအောင်ကလည်းပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်တွေမှာဒုက္ခသည်တွေကိစ္စဟာအရေးပါကြောင်းပြောပါတယ
်။အထူးဖြစ်ရင်ကျွန်တော်တို့ပြည်တွင်းစစ်တပ်ကိုခံရတာကတော့နေဆက်ဒီတာဘက်မှာရှိတဲ့တိုင်းရင်းသားတွေပေါ့နော်။မြို့ဘက်မှာတလောက်မတိတာဘူး။ဒါပေမဲ့အဲ့ဒီဘက်မှာကျွန်တော်တို့ရဲ့ကလေးတွေ၊မိခင်တွေ၊အသက်ကြီးရွယ်အိုတွေကထပ်ပြေးသိမ်းရှောင်ပြီးတော့မှဒုက္ခတွေစကားနေမှာဆိုရင်အခုဆိုရင်နှစ်ရှည်လာပြန်နေလာရတယ်။သူတို့တွေကအစာတော့မလုံလောက်ဘူးတန့်ရှင်းတဲ့အရေးမရဘူးသူတို့မိလာစနစ်တေချာမရှိဘူးအဲကြောင့်မလို့ယောဂဗျာတွေထူပြောပြီးတော့ကလေးတွေတည်ဆုံးတယ်နောက်ကလေးတွေကလည်းအစာရေစာငတ်မှုပြီးတော့မှဒီအာဟာရတွေချိုးတက်နေကြတယ်အဲကြောင့်မလို့သူတို့ကလည်းပဲအမတမ်းမှအိမ်ကိုပြန်ချင်လာပြီဒီဘဝကိုပြန်ချင်လာပြီအခုချိန်မှာအမျိုးသားကောင်းဆောင်ကြီးဘုရားဆန်းရဲ့တမီးတောင်ဆန်းစုကြည်ကိုယ်တိုင်သူရဲ့မိန့်ခွန်းမှာဒီတိုင်းရနာဒုက္ခတွေအဲ့ဒီအရေးကိုမမေ့ပါဘူးအယူဆိုင်နေပါတယ်ဆိုတော့သူမင်းကမှထည့်ပြောတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီပရောက်ခြင်းအမျိုးသားတွေအနေနဲ့လည်းပဲဒါကိုဝမ်းမြဝမ်းသာပြုဆိုပါပဲ
လက်ရှိကျင်းပနေတဲ့ပြည်တော်စုညီညာရေးညီလာခံကိုပြည်ပရောက်ခြင်းအမျိုးသားတွေအနေနဲ့အကောင့်မြင်ကြိုဆိုကြောင်းပြောပါတယ်နေပြည်တော်မှာ9ရက်ကြာကျင်းပနေတဲ့ပြည်တော်စုညီညာရေးညီလာခံ21ရာစုပင်လုံးကိုအစိုးရကတာဝန်ရှိသူတွေတက်မတော်အရာရှိကြီးတွေတိုင်းဒေသကြီးအစိုးရတွေကကိုယ်စားလှယ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေလည်းတက်ရောက်နေကြတာဖြစ်ပါတယ်။ဒီညီလာခံကိုတော့မြောက်ပိုင်းမဟာမိတ်၃ဘွဲ့ဖြစ်တဲ့ AA ရခိုင်တပ်မတော်ကိုကန့်နဲ့တအောင်းတပ်ဖွဲ့တို့ကတက်ရောက်ခြင်းမရှိပါဘူးခင်ဗျာ